ထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပဖို့စီစဉ်ထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့အစည်းအဝေးကိုမြန်မာတန်ယုံကတားဆီးပိတ်ပင်ခဲ့တာကို CSSU အလှည့်ကျသဘာဝတိ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ကနိုင်ငံတော်အတိုင်ပင်ခံရုံးကိုစာရေးသားပေးပို့ခဲ့ပါတယ် CSSU အနေနဲ့ရောတက်မရော်ကိုရောအစိုးရကိုပါစန့် CSSU အနေနဲ့တက်မရော်ကိုရောအစိုးရကိုပါစန့်ကျင်တဲ့အကြောင်းအရာကိုဆွေးနွေးတာအစည်းအဝေးလုပ်တာမဟုတ်ဘူးလို့ CSSU ရဲ့တာဝန်ရှိသူတွေကပြောပါတယ်။လက်ရှိရှမ်းပြည်နယ်မှာတိုက်ပွဲတွေကြောင့်ဒေသခံရွာသားတွေအဖမ်းအဆီးခံနေကြရတာတွေရှိနေပြီး JMC ပြစ်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာပူရဲစောင့်ကြည့်ရေးကော်မတီဘက်ကအရေးယူဆောင်ရွက်မှုတွေအားနည်းနေကြောင်းဝေဖန်ထောက်ပြတာတွေလည်းရှိနေပါတယ်။အသေးစိတ်ကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
CSSU ရှမ်းပြည်ညီညွတ်ရေးကော်မတီစီဝေးပိတ်ပင်ခြင်းကိစ္စနဲ့ပတ်သက်ပြီးရှင်းလင်းချက်ပေးဖို့ CSSU အလှည့်ကျသဘာဝတိ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စိတ်ကနေနိုင်ငံတော်တိုင်းပင်ခံရုံးကိုမနေ့ကပဲစာရေးသားပေးဖို့တောင်းဆိုထားတယ်လို့ RCSS ပြောခွင့်ရသူဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ
်ကျွန်တော်တို့ရေးသားပေးဖို့ထားတဲ့အချက်ကတော့ကျွန်တော်တို့ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့အစည်းအဝေးကိုထိုင်းနိုင်ငံခြေဆိုင်တဲ့ဒီမြန်မာစစ်တမ်းရုံးကနေပြီးတော့ဒီထိုင်းအစိုးရကိုတုံမလို့ပို့ပိတ်ပင်တားဆီးလိုက်တဲ့ကိစ္စအပေါ်မှာကျွန်တော်တို့အနေနဲ့စိတ်မကောင်းဖြစ်ရတဲ့အကြောင်းပေါ့နော်ပြီးတော့အရင်ဒီသမရဟောင်းဦးတိန်စိန်လက်ထက်မှာဆိုရင်ဒီ SSU အစည်းအဝေးကိုပိတ်ပင်တားဆီးရလည်းမရှိသလိုကူညီအပ်ပေးတာတွေလည်းရှိခဲ့ပါတယ်ဒီနိုင်ငံတော်ညင်ချင်းရဲ့အတွက်ကိုတပတ်တလန်ငါကျွန်တော်တို့အင်အားဖြစ်စီမဲ့အတွက်ကျွန်တော်တို့ရှမ်းပြည်ညီရေးကော်မတီဖွဲ့စည်းတာချင်းဖြစ်တယ်တက်မတော်ရောအစိုးရကကျွန်တော်တို့စန့်ကျင်တဲ့အကြောင်းအရာတွေလည်းဆွေးနွေးတာတို့အစည်းအဝေးလုပ်တာတို့အကြောင်းအရာတစုံတရာအမှလည်းမရှိဘူးဟာနောက်နောက်မှကျွန်တော်တို့အစည်းအဝေးတွေကိုမပိတ်ပင်ဖို့အတွက်ကျွန်တော်တို့တောင်းဆိုတာရှိပါတယ်
ကောင်ပိုင်းရှမ်းပြည်တပ်မတော်ပါဝင်မြောက်ပိုင်းရှမ်းပြည်တပ်မတော်ရှမ်းနိုင်ငံရေးပါတီတွေဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ် SND ရှမ်းတိုင်းရင်းသားများသုတ်သက်ရေးပါတီ SNDP တို့နဲ့ဖွဲ့စည်းထားတဲ့ CSSU ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာဇူလိုင်လ20ရက်နေ့မှာကျင်းပဖို့စီစဉ်ခဲ့ပေမဲ့လည်းဒီစည်းဝေးဟာထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံရဲ့ကောက်ွက်မှုကြောင့်ကျင်းပခွင့်မရခဲ့ပါဘူးCSSU ရှမ်းပြည်ညွတ်ရေးကော်မတီအနေနဲ့လာမယ့်23ရာစုပင်လုံညီလာခံတတိယကြိမ်စည်းဝေးအတွက်ရှမ်းမြူရာရေးတင်ပြနိုင်ရေးယူရချက်နဲ့အစည်းအဝေးကျင်းပတာဖြစ်တယ်လို့ RCSS ပြောခွင့်ရသူဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ်
တတိယအကြိမ်မြောက်ပေါ်တော့ဒီတော်စုငင်းချမ်းရေးညီလာခံဒီအစည်းအဝေးနဲ့ပတ်သက်ပြီးတော့အဲ့မှာကြုံတွေ့အခက်အတွေ့အကြုံတွေကိုကျွန်တော်တို့ပြန်လည်ပြီးတော့လာပြီးတော့ရှင်းလင်းဆွေးနွေးဖို့နဲ့ပြီးတော့ရှေ့ဆက်ကျွန်တော်တို့နိုင်ငံရေးဆွေးနွေးတဲ့နေရာမှာအခမ်းကဏ္ဍအတွေရှိတာပေါ့နော်ဒီနိုင်ငံရေးစီးပွားရေးဒီနေရာနဲ့တရားစာရလူမှုရေးဒီကိစ္စတွေအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ရှေ့မှာဆွေးနွေးသားနိုင်ဖို့အတွက်ညီနိုင်ပြီးဆွေးနွေးဖို့အတွက်ဒီရောကျင်းပအကျင့်ဖြစ်ပါတယ်
တောင်ပိုင်းရှမ်းပြည်တပ်မတော်ဟာမြန်မာအစိုးရနဲ့ NCA ပြည်ရစာချုပ်လက်မှတ်ရေးထိုးထားပေမဲ့မြန်မာတပ်မတော်နဲ့တိုက်ပွဲဖြစ်ပွားနေစေလဲဖြစ်ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းဟိုဘုံမြို့နယ်ထဲမှာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSC နဲ့မြန်မာတပ်မတော်တို့ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံရွာသား10ဦးဖမ်းခံရတယ်လို့အဲ့ဒီထဲမှာရွာသား3ဦးဟာပြန်လည်လွတ်မြောက်လာတာမရှိသေးဘူးလို့ RCSSC ပြောခွင့်ရသူ့ဘုံမှုကြီးဆိုင်ငင်းကပြောပါတယ်
။သူတို့တချို့ရွာသားတွေကတော့ပြန်လွတ်ပေးတာရှိတယ်ဒါပေမဲ့နှစ်ယောက်သုံးယောက်တော့ကြံဦးမယ်လို့တော့ကျွန်တော်ကြားသိရတယ်ဗျ။တို့အမျိုးသမီးပါအပါဝင်တို့ဖန်းစီရတယ်လည်းတိရတာပေါ့နော
်မြမတောက်တော်နဲ့ RCSS တပ်ဖွဲ့တို့ဟိုဘုံမြို့နယ်တွင်ဇူလိုင်လ14ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးဇူလိုင်လ17ရက်နေ့ကတပ်မတော်စစ်ကြောင်းကနေနန်းခုတ်ရွာကအမျိုးသမီးတို့ပါဝင်ရွာသား10ဦးဖမ်းဆီးခဲ့တယ်လို့ RCSS နဲ့ပတ်သက်မှုရှိမရှိစစ်ဆေးပြီး9ဦးကိုပြန်လည်လွှတ်ပေးပေမဲ့3ဦးကတော့ထိန်းသိမ်းသာဆဲလို့သူကဆိုပါတယ်အဖမ်းဆီးကန်ရွာသား3ဦးကိုပြန်လည်လွှတ်ပေးရေးကိုရောဒီတိုက်ပွဲဖြစ်နေမှုကပါ GNC ပြစ်ခတ်တိုက်ခတ်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီကိုတင်ပြထားပေမဲ့လည်းအရေးယူဆောင်ရွက်မှုမရှိသေးတဲ့အတွက်တိတ်အားရစရာမရှိဘူးလို့သူ့ဘူမူကြီးဆိုင်ငင်းကပြောပါတယ်
လက်ရှိ GMC ပေါ်မှာတိတ်ပြီးချင်တဲ့အားရမှုတော့တိတ်ပြီးမရှိဘူးပေါ့နော်။ဘာကြောင့်လဲဆိုတော့ဂျာနီအနေနဲ့အပြည်တွင်းကလူထုတွေပါဝင်မှုအားနည်းနေတယ်လို့တွေ့ရတယ်။ခုဒီစိုင်းတက်လက်နဲ့ကန်အဖွဲ့ပြီးတော့တက်မတော်ဖက်ကဆိုပြီးတော့အဲ့ဒီသဘောလောက်ပဲသူကကိုညှို့လိုက်တရားကိုအဖြစ်ပုံချလိုက်အဲ့ဒီသဘောလောက်မှာပဲ GMC အစည်းအဝေးတွေမှာဖြစ်နေတယ်လို့ပိတိကျကျလည်းပြင်းရှင်းမှုတွေလည်းမရရှိနိုင်သေးဘူးပေါ့နော်။လက်တွေ့မှာဘယ်သူကမားလဲဘယ်သူကမှန်လဲဘယ်လိုမျိုးပြုပြင်ပြောင်းလဲရမလဲဆိုတာဒီကြားနေအနေနဲ့ပါဝင်မှုကအားနည်းနေတယ
်ပြီးခဲ့တဲ့ဇူလိုင်လ18ရက်နေ့မှာလဲရှမ်းပြည်နယ်ရှေ့ပိုင်းမိုင်းပြင်းမြို့နယ်ထဲမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်လက်ရှိရှမ်းပြည်နယ်မှာမြမတမတော်နဲ့ TNL တိုင်းပလောင်တပ်ဖွဲ့တောင်ပိုင်းရှမ်းပြည်တမတော် RCSSSA တို့အကြားစီရေပတိပခဖြစ်ပွားနေတယ်လို့လူခုရေးချိုးဖောက်မှုခံရတဲ့ဖြစ်စဉ်တွေလဲတိုးပွားနေစေလို့ရှမ်းပြည်လူခုရေးမှန်တိုင်ဖွဲ့တွေကနေပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ